2015ရွေးကောက်ပွဲကြီးမကျင်းပမီ2008ခုနှစ်ကပြတ်ထန်းအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့မြန်မာပြည်တွင်းမှာပြောဆိုချက်တွေတနေ့တခြားတိုးလာနေတာနဲ့အမျှရန်ကုန်မှာရှိတဲ့အမေရိကန်သံအမတ်ကြီး Derek Mitchell ကလည်းသူ့ရဲ့ဆန္ဒကိုထုတ်ဖော်ထောက်ခံလိုက်ပါတယ်။အလားတူပဲအမေရိကန်နိုင်ငံခြားရေးဌာနကလည်းခေတ်မီဒီမိုကရေစီနိုင်ငံကြီးအပြည့်အဝဖြစ်လာစေဖို့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုတော့ဒေါ်လှလှတန်းကပြောပြပေးပါဦးရှင်။
โอเคမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Derek Mitchell ကအရင်မြန်မာစစ်ဆေးရလက်ထက်2008ခုကအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာသမ္မတအရေးအချင်းကိုကန့်တတ်ထားတဲ့ပုံမှန်59စာလုံးဟာအတိတ်ကလက်ကျန်အမွေဟောင်းတရဖြစ်တယ်လို့တင်စားခေါ်ဝေါ်လိုက်ပြီးပြောင်းလဲဖို့ထောက်ခံလိုက်တာဖြစ်ပါတယ်။အဲ့ဒီပုံမှန်မှာမြန်မာနိုင်ငံသမ္မတရဲ့အရေးအသွေးတွေကိုသတ်မှတ်ချက်တွေနဲ့တစ်ခုကတော့သမ္မတဖြစ်သူရဲ့ဇနီးဓမ္မမဟုတ်ခင်မွန်းဓမ္မမဟုတ်တာသည်တွေဟာနိုင်ငံခြားသားတွေမဖြစ်ရဘူးလို့ကန့်သတ်ထားတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခင်မွန်းဗြိတိန်နိုင်ငံသားမိုက်ကယ်အဲရစ်ဟာကင်ဆာရောဂါနဲ့ကွယ်လွန်နေပြီးဖြစ်ပေမဲ့လို့လေသူ့ရဲ့အရွယ်ရောက်တန်းနှုတ်ဖြစ်တဲ့ကင်နဲ့အလက်ဇန်ဒါတို့ကတော့နိုင်ငံခြားသားတွေဖြစ်ကြပါတယ်။ဒါကြောင့်လေ2015မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနိုင်ရရင်တောင်မှလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်ရင်ဥက္ကဋ္ဌဖြစ်သူဒေါ်ဆန်းစုကြည်အနေနဲ့သမ္မတဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒီလိုမျိုးကန့်သတ်ချက်ဟာ1948ခုကဖြစ်ခဲ့ရင်ဒါမှမဟုတ်1984ခုနှစ်ထိတောင်မှဒီဖြစ်ခဲ့ရင်သူ့အနေနဲ့နားလည်နိုင်ပေမဲ့လို့လေ21ရာစုမှာဒီမိုကရေစီနည်းရချီတက်နေတဲ့ပြုပြင်ပြောင်းလဲရေးပေါ်ဆောင်နေတဲ့မြန်မာနိုင်ငံဟာကမ္ဘာကြီးနဲ့ရင်ပေါင်းတန်းနိုင်ဖို့ကြိုးစားရမှာဒီလိုနိုင်ငံခြားနဲ့ဆက်သွယ်မှုကိုဆိုးရိမ်မှုဟာအတိတ်ကအမွေဟောင်းတရဖြစ်တယ်လို့လည်းယူဆကြောင်းသမ္မတကြီးမစ်ချယ်ကဝေဖန်လိုက်ပါတယ်။အလားတူပဲအမေရိကန်နိုင်ငံခြားရေးဌာနကလည်းခုလိုသဘောထားကိုတုံ့ပြန်ခဲ့ပါတယ်။ရှေ့အာရှနဲ့ပစိဖိကီးယားဌာနပြန်ကြားရေးဌာနအရာရှိကခုလိုမြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်း VOA ကိုပြောပါတယ်
။ To reach its full potential, we believe Burma needs a constitutional and legal infrastructure that reflects the values of a modern democratic state, including
မြန်မာနိုင်ငံအနေနဲ့ကြီးမားချက်ပန်းနိုင်ပြည်ဝရောက်နိုင်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေစနစ်ရဲ့အခြေခံရန်ရာတွေဟာခေတ်မီဒီမိုကရေစီနိုင်ငံတနိုင်ငံရဲ့စံထားချက်တွေကိုထင်ရပေါ်လွင်မယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်။တိုင်းရင်းသားလူနည်းစုတွေရဲ့ခွင့်အရေးကိုလေးစားဖို့စစ်တပ်ကိုရက်ဖက်ကထိန်းချုပ်ထားနိုင်မှုအပြင်နိုင်ငံသားတွေအနေနဲ့သူတို့နှစ်သက်တဲ့ခေါင်းဆောင်ကိုလွတ်လပ်စွာရွေးချယ်တင်မြှောက်နိုင်ခွင့်စသဖြင့်လို့ပါဝင်ပါတယ
်။ဒါအပြင်နိုင်ငံရဲ့အဓိကနိုင်ငံရေးပါတီခေါင်းဆောင်လေးဖြစ်လွှတ်တော်မှာအဓိကကော်မတီတွေရဲ့ဥက္ကဋ္ဌဖြစ်လဲဆောင်ရွက်တဲ့အပြင်ဆယ်စုနှစ်ပေါင်းများစွာတတိရှိရှိနဲ့နိုင်ငံတွေဆွန့်လွတ်နေတာခံခဲ့သူလည်းဖြစ်တဲ့အပြင်ပြည်တွင်းမှာလူကြိုက်များလာတဲ့သူတို့ကိုခုလိုသမ္မတဖြစ်လာနိုင်မဲ့အခွင့်အရေးကိုပိတ်ပင်ရရောက်တာဟာလေသမ္မတကြီးမစ်ချယ်တို့ထူးဆန်းနေတာဖြစ်တယ်လို့သူကထောက်ပြခဲ့ပါတယ်။ချိန်နှင်းမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တာကိုမြင်လိုပေမဲ့လို့လေမြန်မာနိုင်ငံရဲ့သမ္မတဖြစ်လာဖို့အတွက်ဘယ်ပုဂ္ဂိုလ်ကမှမျက်နှာသာပြီးထောက်ခံခဲ့တဲ့စိတ်နဲ့တိုက်တွန်းခဲ့တာမဟုတ်တဲ့အကြောင်းနဲ့လွတ်လပ်ပြီးတရားမျှတတွေအပြင်ပြည်သူတို့ရဲ့စံတတ်ကိုထင်ဟပေါ်လွင်စေရွေးကောက်ပွဲကိုသာမြင်လို့တဲ့အတွေ့ဖြစ်ကြောင်းတမတ်ကြီးကရှင်းလင်းခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာနောက်ထပ်အခြေအတည်အငင်းပွားဝယ်အချက်ကတော့လွှတ်တော်မှာကိုယ်စားလှယ်25ရာခိုင်နှုန်းကိုစစ်တပ်အတွေ့တတ်မှတ်ထားတဲ့အချက်နဲ့တိုင်းရင်းဒေသတွေမှာပြည်မအစိုးရကဆက်လက်လွှမ်းမိုးမှုပဲဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်နိုင်ငံခြားရေးဌာနကအရင်စစ်ဆေးရရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမှာနိုင်ငံကြီးမှာစစ်တပ်ရဲ့အခန့်ကဏ္ဍကိုရှော့ချပေးဖို့လေခုလိုတိုက်တွန်းလိုက်ပါတယ
် We believe constitutional reform should pave the way for the Burmese to freely choose their president in a free and fair 2015
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုတွေမှာလဲလွတ်လပ်ပြီးတရားမျှတမဲ့2015ခုနှစ်ရွေးကောက်ပွဲတွေမှာမြန်မာနိုင်ငံသားတွေအနေနဲ့သူတို့ထောက်ခံတဲ့သမ္မတကိုလွတ်လပ်စွာရွေးချယ်နိုင်ဖို့တိုင်းရင်းသားလူနည်းစုတွေရဲ့ရပိုင်권ကိစ္စတွေအပြင်နိုင်ငံတော်အစိုးရနဲ့အဓိကတိုင်းရင်းသားလူနည်းစုပြည်နယ်တွေကြားဆက်ဆံရေးနဲ့ပတ်သက်လို့ကင်တွယ်ဖြည့်ရှင်းပေးဖို့အပြင်နိုင်ငံရေးလုပ်ငန်းစီတွေမှာစစ်တပ်ရဲ့ပါဝင်လှူရှားဆောင်ရွက်တဲ့ခန့်ကန်တာကိုရှော့ချပေးဖို့လမ်းခင်းပေးဖို့ရာရောက်ဖို့လိုတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကယုံကြည်ပါတယ
်။လောလောဆယ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်109ဦးနဲ့ဖွဲ့စည်းထားတဲ့2008ခုဖွဲ့စည်းပုံအခြေခံဥပဒေလေးလာတုံ့တက်ရေးကော်မတီကိုနိုင်ငံရေးပါတီတွေလူပုဂ္ဂိုလ်အဖွဲ့အစည်းတွေပြေပို့ထားတဲ့အကြံပြုချက်3သိန်းကျော်ကို9ဘွဲ့ခွဲပြီးလေ့လာဖို့ပြည်ထောင်စုလွှတ်တော်ကနေဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာဇန်နဝါရီလနောက်ဆုံးထားပြီးတွေ့ရှိချက်တွေကိုလွှတ်တော်ကိုတင်ဖို့လည်းရှိပါတယ်။မကြာမီကချင်းပြည်နယ်နဲ့စကိုင်းတိုင်းတို့ကိုတွားရောက်ခဲ့တဲ့ NLD ရဲ့ပါတီဖွဲ့စည်းပုံအခြေခံလူမှုစုဝေးပွဲကြီးခီးစဉ်တွင်ဒေါက်အောင်ဆန်းစုကြည်ကလည်းရွေးကောက်ပွဲမကျင်းပမီ2014ခုနှစ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဟာအရေးကြီးတယ်လို့လူမှုစုဝေးပွဲကြီးမှပြောကြားခဲ့တာလည်းတွေ့ရပါတယ်ရှင်။